ကမ္ဘာတစ်လုံးကကိုဗစ် -19 ကူးစက်သူအရေအတွက်17သန်းကျော်နဲ့သေဆုံးသူ 6,900 နီးပါးရှိနေပြီးအမေရိကန်ပြည်ထောင်စုမှာတော့ကူးစက်မှုနှုန်းနဲ့အသေးပြောက်နှုန်းကအများဆုံးဖြစ်ပါတယ်။အခုချိန်ထိအမေရိကန်နိုင်ငံမှာကူးစက်သူစုစုပေါင်း 4.4 သန်းကျော်နဲ့ဗုဒ္ဓဟူးနေ့အထိသေဆုံးသူ 3,000 ကျော်ရှိကြောင်းJohns Hopkins တက္ကသိုလ်ကကောက်ယူထားတဲ့အချက်အလက်တွေအားသိရပါတယ်။နိုင်ငံတွင်း California, Florida နဲ့ Texas ပြည်နယ်အပါအဝင်ပြည်နယ်ချို့မှာလည်းနေ့စဉ်မှမဟုတ်အပတ်စဉ်ကူးစက်မှုစတင်တည်မြင့်တက်နေတာပါ။တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေနဲ့လူပြားလည်ပတ်တဲ့နေရာတွေကိုပြန်ဖွင့်ပေးတာကအခြေစိုးလုံးလာတယ်လို့အမေရိကန်ကျန်းမာရေးပညာရှင်တွေကပြောပါတယ်။ယောဂထိန်းချုပ်ရေးရှင်းလင်းသိကြတဲ့ legend ချက်တွေနဲ့အမိတွေကိုဗဟုသုရကပြသပေးတာရှိတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှုတွေအနေနဲ့ယောဂထိန်းချုပ်ရေးဒေသဆိုင်ရာကျန်းမာရေး legend ချက်တွေကိုသာထုတ်ပြန်နေရတယ်လို့လည်းပြောပါတယ်။ COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့နိုင်ငံတွေထဲဩစတြေးလျနိုင်ငံမှာတော့ဗစ်တိုးရီးယားပြည်နယ်မှာဗုဒ္ဓဟူးနေ့တရက်ထဲကူးစက်သူ920ကျော်နဲ့သေဆုံးသူ13ယောက်ရှိပါတယ်။ဒါဟာတရက်တွင်းကူးစက်မှုအများဆုံးစတင်တင်ခဲ့တာပါ။ပြည်နယ်တွင်းကူးစက်မှုစုစုပေါင်း 9,900 ကျော်နဲ့သေဆုံးသူ105ယောက်ရှိပြီးတနင်္ဂနွေလုံးအတိုင်းအတာအရကူးစက်သူ 16,200 ကျော်နဲ့သေဆုံးသူက189ယောက်ရှိပါတယ်။